မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးသစ်တွင်နှုန်းကစုစုပေါင်းစစ်တဲ့နှုန်းနဲ့ကြည့်ရင်ဆယ်ရာခိုင်နှုန်းကျော်အဖြစ်စအရှိန်ဟုန်မြင့်လာနေပြီးသေဆုံးမှုမှာလည်းသေဆုံးပြီးမှပိုးရှိတာတွေ့သူစများလာနေတဲ့အပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။အာဆီယံနိုင်ငံတွေကြားပိုးတွေ့သူနဲ့သေဆုံးသူစုစုပေါင်းမှာဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့မလေးရှားပြီးသရုတ်ထဆက်ဖြစ်နေတဲ့မြန်မာနိုင်ငံအနေနဲ့ပိုးသစ်တွင်နှုန်းမှာတော့တတိယအဖြစ်မလေးရှားကိုစကျော်လာပြီးစစ်နိုင်နှုန်းနဲ့တက်တာမှုမှာလည်းအဖြစ်နည်းလို့နဲ့ဘရူနိုင်း၊ကမ္ဘောဒီးယားနဲ့လာအိုစ်အပြီးသရုတ်ထအနည်းဆုံးအဆင့်မှာရှိနေပါတယ်။အဓိကပိုးတွေ့သူတုံတို့တက်နေတဲ့ရန်ကုန်မှာအလုတ်ကိုင်းသွားလာမှုကိုတနင်္လာနေ့ကစပြီးတိုးမြင့်ကတ်တက်လိုက်တာပြီးမှကျန်းမာရေးဝန်ကြီးကိုရိုင်းကလည်းနောက်နှစ်ပတ်အတွင်းဒါကိုလျှော့ချနိုင်ဖို့ပြည်သူအများအိမ်မာသာနေပြီးမဖြစ်မနေထွက်ရရင်လဲပါဇက်နဲ့နှာခေါင်းစည်းတက်ကဈေးနဲ့ဆက်ယုံတွေကတဆင့်ကူးဆက်မှုအထူးကရှော့ချဖို့လုံးပန်းနေတယ်လို့မင်းကထုတ်ပြန်ခဲ့ပါတယ်။နိုင်ငံတော်တိုင်မီဂန်ပုတ်ကိုဒေါန်ဆန်းစုကြည်အနေနဲ့လဲတနင်္လာနေ့ကမေကွန်းပြောရမှာလက်တွေအခုအချိန်မှာပိုးတွေနှုံဆက်မြင့်နေနိုင်တာကိုသတိပေးထားပြီးပြည်သူတွေဝိုင်းကာကွယ်ပေးဖို့အလေးနဲ့တိုက်တွန်းခဲ့တာအပြင်နောက်ထပ်အဖွဲ့အစည်းဖြစ်ကျန်းမာရေးဝန်ကြီးဟောင်းဒေါက်တာကျော်မြင့်ဦးဆောင်ပြီးဝါရီပါမောက္ခအများစုပါတဲ့ဤပညာကူညီအဖြစ်ရေးအဖွဲ့ကိုဖွဲ့စည်းပေးလိုက်ပါတယ်။အခုလိုအချိန်မှာရန်ကုန်မြို့တွင်အလုံနဲ့သွာလာမှုတွေအများကြီးရော့ကျသွားပေမဲ့နောက်ဆုံးမနေ့ညပိုးတွေ့လူနာကတော့စုစုပေါင်း 2,499 ဦးစစ်တဲ့အထက် 283 ဦးပိုးတွေ့ကစုစုပေါင်းပိုးတွေ့သူ 6,943 ဦးထိရှိလာပြီးသေဆုံးသူကလည်း2ဦးထပ်တွေ့ကစုစုပေါင်းသေဆုံးသူ 115 ဦးအဖြစ်ရာဂဏန်းကိုစရောက်လာပါပြီခင်ဗျာ။